တော်ရရှိပါခင်ဗျာအော်တိုဘာလ17ရက်နေ့တော့အေရှားတိုင်းစ်သတင်းစာမှာ EU ဥရောပသမဂ္ဂရဲ့ဖိတ်ဆို့အရေးယူမှုတွေကြောင့်မြန်မာကုန်ထုတ်လုပ်ငန်းပေါ်ထိခိုက်သွားမဲ့အန္တရာယ်ရှိတယ်ဆိုတဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ် EU ဥရောပသမဂ္ဂရဲ့မရှင်အဖွဲ့တစ်ဖွဲ့ဒီလအတွင်းမြန်မာနိုင်ငံကိုတွားရောက်ဖို့လည်းရှိပါတယ်အဓိကအကြောင်းကတော့မြန်မာနိုင်ငံကိုပေးထားတဲ့ GSP လို့ခေါ်တဲ့အခောက်ခွန်ဆိုင်ရာအခွင့်အရေးပေးမှုစနစ်ကိုပြန်ပြီးရုပ်သိမ်းသင့်ပြီလားဆိုတာစုံစမ်းစစ်ဆေးဖို့ပါဒါပြည်တွင်းစီးပွားရေးအဓိကကဏ္ဍတွေထိခိုက်သွားစေနိုင်တဲ့ခြေလှမ်းတစ်ရပ်လို့ဆိုပါတယ်။ဥသိမ်းဆိုင်အစိုးရလက်ထက်နိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေဆောင်ရွက်လာတဲ့အတွက်အခောက်ကွန်ဆိုင်ရာအခွင့်အရေးပေးမှုစနစ် GSP ကို EU ကမြန်မာကို2013ခုနှစ်ကပေးခဲ့တာပါ။အခုလိုမျိုး GSP ပြန်လဲရုပ်သိမ်းခံရတာဟာစီးပွားရေးကျဆင်းလာနေတဲ့မြန်မာနိုင်ငံအပေါ်အထိနာစေပါတယ်။အထူးသဖြင့်တော့အထည်ချုပ်လုပ်ငန်းလိုရှာရှာပပပြည်ပပို့ကုန်အထူးပြုလုပ်ငန်းကဏ္ဍမျိုးအတွက်အထိနာစေပါတယ်။မနေ့ကပို့ကုန်တွေထဲမှာရေနံနဲ့ဓာတ်ငွေပြီးရင်အထည်ချုပ်လုပ်ငန်းကဒုတိယနေရာမှာရှိခဲ့ပါတယ်။2015တုန်းကထုတ်လုပ်မှုတန်ဖိုးအမေရိကန်ဒေါ်လာ1ဘီလီယံ2016မှာ 1.9 ဘီလီယံ2019မှာ 2.8 ဘီလီယံအထိနှစ်စဉ်မြင့်တက်ခဲ့ပါတယ်။ဒါပေမဲ့ကမ္ဘာ့ဘဏ်ကတော့မြန်မာစီးပွားရေးတိုးတက်နှုန်းဟာအရင်နှစ်က 6.8 ရာခိုင်နှုန်းရှိမယ်လို့ခန့်မှန်းခဲ့ပြီးအခု2018ရောက်တဲ့အခါမှာတော့ပြည်တွင်းကိစ္စတွေကြောင့်6.2 ရာခိုင်နှုန်းသာရှိမယ်လို့ဆိုပါတယ်။2018ခုနှစ်တုန်းက EU ကိုတင်ပို့ခဲ့တဲ့မြန်မာပို့ကုန်တန်ဖိုးဟာဒေါ်လာ 1.8 ဘီလီယံမှာရှိပါတယ်။ဒါအထည်ချုပ်ပို့ကုန်တန်ဖိုးက82ရာခိုင်နှုန်းရှိခဲ့ပါတယ်။မြန်မာအတွက်ပို့ကုန်တန်ဖိုးမျိုးမျိုးရရတဲ့ဈေးကွက်လက်တဆုပ်စာလောက်ထဲမှာ EU ပါဝင်နေတယ်ဆိုတာပြသနေတာပါ။ဒါပြင်နိုင်ငံလူဦးရေရဲ့32ရာခိုင်နှုန်းဖြစ်တဲ့15.2တန်းသောစည်းရင်းသားတွေအတွက်အထည်ချုပ်လုပ်ငန်းဟာအလုတ်ကန်ခွင်လန်းကြီးမားတဲ့ကဏ္ဍလည်းဖြစ်ပါတယ်။အထည်ချုပ်အလုတ်သမားအများပြားရခိုင်ချင်းကရင်စတဲ့စစ်ပွဲတွေဖြစ်တဲ့ပြည်ပကဒေသတွေကဖြစ်ကြပါတယ်။အထည်ချုပ်ကဏ္ဍမှာလူ9သိန်းလောက်လုပ်ကန်နေကြပြီးအဲ့ဒီထက်က95ရာခိုင်နှုန်းကအမျိုးသမီးတွေဖြစ်ပါတယ်။တရုတ်အထည်ချုပ်လုပ်ငန်းတွေမှာဆိုရင်လုပ်ကန်နေကြတဲ့သူပေါင်း3သိန်းလောက်ရှိတယ်လို့မြန်မာအထည်ချုပ်လုပ်ငန်းရှင်များအသင်း MGMA ကပြောပါတယ်။တရုတ်ထက်ကျုပ်စက်ယုံပေါင်း300နီးပါးရှိတဲ့အခါမှာ200ကျော်လောက်က MGMA အသင်းဝင်ထားကြတယ်လို့ဆိုပါတယ်။မြန်မာနိုင်ငံအထက်ကျုပ်လုပ်ငန်းတွေကိုတရုတ်ရင်းနှီးမြှုပ်နှံမှုတွေ2013ခုနှစ်ကစပြီးဝင်ရောက်လာတာပါ။ EU ရဲ့အကောက်ကွန်ဆိုင်ရာအခွင့်အရေးပေးစနစ် GSP ကြောင့်အခွင့်အလမ်းကောင်းတဲ့အတွက်ဝင်လာတာဖြစ်ပါတယ်။ဒါကြောင့်မြန်မာကိုခန်းစား권ပြုထားတဲ့ GSP အခွင့်အရေးပြန်ရုပ်သိမ်းမှုကိစ္စကိုဥရောပကုန်သည်များအသင်းနဲ့မြန်မာနိုင်ငံကုန်သည်မှုညှိတည်ရေးအဖွဲ့တွေကဆန့်ကျင်ကန့်ကွက်ခဲ့ကြပါတယ်။ကန့်ကွက်တဲ့အခါမှာလဲဈေးကွက်ကိစ္စထက်လူတွေရဲ့ဘဝကိစ္စကိုအလေးထားကန့်ကွက်တာဖြစ်ပါတယ် GSP ကိုတကယ်လို့ပြန်ယူသိမ်းလိုက်မယ်ဆိုရင်အိမ်တော်စုပေါင်း9သိန်းလူဦးရေ2သန်းလောက်ရဲ့ဘဝတွေထိခိုက်သွားလိမ့်မယ်လို့ဥရောပကုန်သည်များအသင်းကကြေညာချက်ထုတ်ပါတယ်ဒါအပြင် GSP ပြန်ယူလိုက်ရင်မြန်မာစီးပွားရေးမြင်ကွင်းမှာ EU ရဲ့ဩဇာမိမ့်မိန်ကျဆင်းသွားပြီးတရုတ်ပါဝင်အာရှရင်းနှီးမြှုပ်နှံသူတွေလွှမ်းမိုးသွားလိမ့်မယ်မြန်မာနိုင်ငံမှာဥရောပလုပ်ငန်းတွေရှိတာကြောင့်ကြားမမခွဲခြားမှုပွင့်လင်းမြင်သာမှုတာဝန်ယူမှုလူမှုရေးနဲ့သဘောပေါက်ဝင်ခြင်းအရေးတာဝန်ခံမှုစတဲ့ဥရောပတန်ဖိုးတွေမြန်မာစီးပွားရေးကဏ္ဍနဲ့အတူရှင်သန်လာနေမှာဖြစ်တယ်လို့လည်းသတိပေးလိုက်ပါတယ်မြန်မာကိုခန်းစား권ပြုထားတဲ့ GSP အကောက်ခွန်ဆိုင်ရာအခွင့်အရေးပေးမှုစနစ်ကိုပြန်ရုပ်သိမ်းဖို့အချိန်6လကျော်လောက်ယူရဖို့ရှိပါတယ်အခုလိုမြန်မာအထည်ချုပ်လုပ်ငန်းပိတ်ဆို့အရေးယူခံရတာဟာပထမဆုံးအကြိမ်တော့မဟုတ်ပါဘူး2003ခုနှစ်ကလည်းအမေရိကန်ပြည်ထောင်စုကမြန်မာစစ်အစိုးရကိုပိတ်ဆို့အရေးယူခဲ့လို့အကောင့်ထဲပေါ်စအထည်ချုပ်ကဏ္ဍမှာအထိနာခဲ့ရပါတယ်။စက်ရုံပေါင်း300ကျော်နဲ့အလုပ်သမား3သိန်းလောက်ရှိခဲ့ရကနေ2005ခုနှစ်အရောက်မှာတော့စက်ရုံ90ကျော်နဲ့အလုပ်သမား6000လောက်သာရှိတော့တဲ့အခြေစိုက်ခဲ့ရပါတယ်။စစ်အစိုးရအဆက်ဆက်ကြောင့်ပညာရေးအဆင့်နှိမ့်ကြခဲ့တဲ့မြန်မာနိုင်ငံမှာအထည်ချုပ်ကဏ္ဍဟာအခြေခံမူလာတဲ့ပညာလောင်းနဲ့ပြီးခဲ့ရသူတွေအများအပြားဝင်ရောက်လုပ်ကိုင်နိုင်တဲ့ကဏ္ဍလည်းဖြစ်ပါတယ်။အထက်ကျုပ်ကဏ္ဍမှာလူတွေကိုသတင်းနှစ်ပတ်လောက်အလွယ်တကူလေ့ကျင့်သင်ပြပေးလို့ရတာမို့လို့အလုပ်ကံအခွင့်အလမ်းတွေအများဆုံးရှိတဲ့ကဏ္ဍဖြစ်တယ်လို့ဆောင်းပါးကဖော်ပြပါတယ်။တကယ်တော့ EU အဖွဲ့ဝင်နိုင်ငံတွေကိုယ်တိုင်အစိုးရအမျိုးသားရေးလှုပ်ရှားမှုတွေနဲ့ရင်ဆိုင်နေရပြီးကိုယ်နိုင်ငံရေးဖိအားတွေနဲ့ကိုနေနေကြရတာပါ။လာမယ့်နှစ်မေလမှာရွေးကောက်ပွဲတွေကျင်းပတော့မှာမို့မြန်မာပေါ်ပိတ်ဆို့အရေးယူရေးပေါ်လည်းနိုင်ငံရေးအရာအမျက်ထုတ်ကြရအောင်ပါပါ။ဘာပဲဖြစ်ဖြစ်ရခိုင်ပြည်ထောင်ကိုဖန်တီးသူတွေကပုံနေမြဲကြားနေမြဲဖြစ်ပြီးမြမပြည်မြေပုံမှာရခိုင်ပြည်နယ်ဘယ်နေရာမှမသိသူတွေကပိတ်ဆို့အရေးယူတဲ့ဒဏ်ကိုလှလှကြီးခံကြပေအောင်တော့မယ်လို့ဆောင်းပါးကဖော်ပြပါတယ်။ သောရရှင်များခင်ဗျာအော်တိုဘာလ10ရက်နေ့ဘန်ကောက်အခြေဆိုင်နေရှင်သတင်းစာမှာတော့မြန်မာနိုင်ငံရဲ့စီးရင်ချမ်းသာကွာဟမှုကျင်းကျောင်းလာရေးမျှော်မှန်းချက်ဟာအစိုးရအနေနဲ့ပညာရေးကျန်းမာရေးနဲ့လူမှုဖွံ့ဖြိုးရေးစတဲ့အဓိကကဏ္ဍတွေမှာပိုပြီးမတုံ့ဆဲသေးသေးအကောင့်အထည်ပေါ်လာမှာမဟုတ်ဘူးဆိုတဲ့အရိဒအာဘော်တပုတ်ဖော်ပြခဲ့ပါတယ်ဗြိတိန်နိုင်ငံအခြေဆိုင် Oxfam International အဖွဲ့ရဲ့ထုတ်ပြန်ချက်အရ CRII လို့ခေါ်တဲ့မညီမျှမှုလျှော့ချရေးဆိုင်ရာနစ်မြုပ်ဆောင်ရွက်မှုညွှန်ကိန်းမှာနိုင်ငံပေါင်း158နိုင်ငံအနက်မှာမြန်မာက138အဆင့်မှာရှိနေပါတယ်။အရှေ့အာရှနဲ့အပစိဘိတ်ဒေတာအတွင်းနိုင်ငံပေါင်း23နိုင်ငံနဲ့မှာဆိုရင်လည်းမြန်မာကအဆင့်20မှာရှိနေတာပါ။အိန္ဒိယချင်းထိုင်းနိုင်ငံကကမ္ဘာမှာအဆင့်84ဒေတာတွင်းအဆင့်မှာဆိုရင်တော့အဆင့်6နေရာမှာရှိနေပါတယ်။ CRII ညွှန်ကိန်းဟာနိုင်ငံတွေအနေနဲ့သူတို့ရဲ့လူမှုဖူလုံရေးတုံ့ဆွဲမှုအခွန်ကောက်ခံမှုအလို့သမားအခွင့်အရေးဆိုတဲ့ကဏ္ဍသုံးရပ်မှာတာဝန်ညီမျှမဖြစ်တာတွေကိုဘလောက်ထိရှော့ချနိုင်စွမ်းရှိတယ်လဲဆိုတာလေးလာကြောက်ယူပြီးစစ်တမ်းထုတ်ခဲ့တာပါစစ်တမ်းရတကွင်းတပြင်လုံးကိုကြည့်ရင်လဲအာရှတိုက်ဟာကျန်တဲ့တိုက်တွေထက်အဆင့်ရော့ချနေတာတွေ့ရပါတယ်အာရှတိုက်ငံအများစုဟာစည်ရင်ရဲ့အောက်ခြေမှာသာရှိနေကြပြီးထိတ်ဆုံး10နိုင်ငံစည်ရင်နဲ့မဝင်နိုင်ပဲဖြစ်နေပါတယ်အာရှအစိုးရအများစုဟာကျန်းမာရေးနဲ့လူမှုကာကွယ်ရေးအသုံးစရိတ်အလို့သမားမူဝါဒအလို့သမားအခွင့်အရေးနဲ့အနှိမ်ဆုံးလောက်ခအမျိုးသမီးအခွင့်အရေးစတဲ့ကဏ္ဍတွေမှာတိုးတက်အောင်မဆောင်ရွက်နိုင်ကြပဲရှိနေတယ်လို့ဖော်ပြထားတဲ့အကြောင်းအစီရင်ခံအပ်ပါတယ်ခင်ဗျာ